ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်ညှို့နှံထားတဲ့နတ်တနေရာ၅ခုကိုအတည်ပြုနိုင်တယ်လို့ AP သတင်းဌာနဖော်ပြချက်နဲ့ပတ်သက်ပြီးထိထိရောက်ရောက်စုံစမ်းစစ်ဆေးခွင့်ပြုဖို့မြန်မာအစိုးရကကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးကုလသမဂ္ဂကအထူးစိုးရိမ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့တွေကိုအဲ့ဒီဒေတာကိုတွားခွင့်ပြုဖို့အတွက်ကျေတပ်ရင်းနဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောကြားလိုက်ပါတယ်။
Reading through the reports of possible mass graves is extremely troubling. We're very concerned about these reports, and I think
ဒီသတင်းကအစုလိုက်ပြုံလိုက်ညှို့နှံထားပုံရတယ်လို့ပြောတဲ့အတွက်အတော်ကိုစိတ်နှောက်ယှက်ဖြစ်စရာပါဒီသတင်းနဲ့ပတ်သက်ပြီးကုလသမဂ္ဂကတိတ်ကိုစိတ်ပူပါတယ်ဒီလိုဖြစ်နေတဲ့သတင်းမျိုးရခိုင်ပြည်နယ်မှာတွေ့ရတာကြောင့်ဒါရခိုင်ပြည်နယ်ထဲကိုကုလသမဂ္ဂသွားခွင့်ရဖို့လိုနေပြီဆိုတာကိုပြသလိုက်တာဖြစ်ပါတယ်လူသားချင်းစာနာမှုတက်ကလူခွင့်ရဆိုင်ရာလက်ရှိအခြေအနေတွေကိုပါကုလသမဂ္ဂသိအောင်ဒီနေရာသွားဖို့လိုသလိုလူသားချင်းစာနာမှုကူညီသူတွေသတင်းမီဒီယာတွေကိုလည်းဖွင့်ပေးဖို့လိုပါတယ်အခုသွားခွင့်မရပါဘူးဒီသတင်းမျိုးတွေမှန်မှန်မှန်သိရဖို့အဲ့ဒီနေရာကိုသွားနိုင်ရည်ဟာအသက်ကိုအရေးကြီးပါတယ်လို့ပြောသွားတာပါ။ဂူရာပြင်ရွာမှာအစုလိုက်ပြုံးလိုက်ညှို့နှံထားတဲ့နေရာ၅ခုတည်းမနဲ့တွေ့ကြအောင်အတည်ပြုလို့ရတယ်လို့ AP သတင်းမှာဖော်ပြထားတာဖြစ်ပါတယ်။လူပေါင်း၂000ကျော်ကိုတွေ့ဆုံမေးမြန်းပြီးလက်ကင်ဖုန်းနဲ့မှတ်တမ်းတင်ထားတဲ့အချက်လက်တွေရစစ်တပ်နဲ့ဒေသခံရွာသားတွေကဩဂုတ်လတည်းမှာပဲတပ်ဖြတ်ခဲ့တာဖြစ်ကြောင်းတင်ပြထားတာပါ။